မြန်မာနိုင်ငံမှာကလေးငယ်တွေအပေါ်အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တာတွေဟာစိုးရိမ်ပွားရဖြစ်နေပြီးမြန်မာအစိုးရအနေနဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့နဲ့ကလေးတွေကိုအကာအကွယ်ပေးဖို့လုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးသူငယ်နဲ့လက်နက်ကိုင်ပြစ်ပတ်ခဆိုင်ရာအလို့အဖွဲ့ရဲ့38ကျင်းမြောက်အစည်းအဝေးမှာအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တူစွမ်းကိုမတ်အင်ဂျင်နီယာကမေးမြန်းတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာကလေးတွေဆိုင်ရာအခွင့်အရေးချိုးဖောက်ကြမ်းဖက်ခံရမှုတွေအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုလုံခြုံရေးကောင်စီကဇူလိုင်လ30ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာပါဝင်စိုးရိမ်ရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးပါဝင်တဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့ကနေသူတို့ရဲ့တွေးရှိချက်နဲ့တုံ့ပြန်ချက်တွေကိုအင်္ဂါနေ့ကဆွေးနွေးညှိနှိုင်းခဲ့ကြတာပါကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေမှာကလေးစစ်သားစုဆောင်အသုံးပြုမှုနဲ့ပဋိပက္ခအတွင်းကလေးတွေကိုအကြမ်းဖက်နှိပ်စက်တပ်ဖြတ်မှုစတဲ့အချက်နှစ်ချက်ပေါ်မှာတုံ့ပြန်ဆွေးနွေးခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့2019ကနေ2018ခုနှစ်အထိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေကိုအဓိကထားခဲ့ကြောင်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါရယ
်တို့အနေနဲ့လုပ်နေတယ်ဆိုတာလည်းပဲကျွန်တော်2019နောက်ပိုင်းဒီအစားတိုင်းမှုဖြစ်ပြီးတဲ့နောက်ပိုင်းကျွန်တော်တို့အခြေအနေတွေပေါ်မူတည်ပြီးတော့အဲ့ဒီအခြေအနေတွေပေါ်နောက်ခံထားပြီးတော့2018အထူးသဖြင့်တော့2018လောက်အထိကိုတို့သုံးသပ်ပြီးတော့အထုပ်တဲ့သဘောပါဆိုတော့ဒီ working group ရဲ့ conclusion method ကိုခေါ်တာပေါ့တို့ရဲ့သုံးသပ်ချက်ပေါ့အဲ့ဒါကတော့ဟိုအမှန်ကဟိုသုံးသပ်ချက်သဘောမျိုးလည်းမဟုတ်ဘူး working group ကလည်းမှာတို့ဆွေးနွေးပြီးတော့အထုပ်တဲ့ဟာအဲ့တော့ကျွန်တော်တက္ကသိုလ်တိုးတက်မှုတွေအများကြီးလည်းကျွန်တော်ပြီးထားတာရှိပါတယ်အဲအကောင့်တွေလည်းအများကြီးတို့ကျူဆိုတာအများကြီးရှိတယ်အထူးသဖြင့်ကျွန်တော်တို့ဟိုဇူလိုင်24ရက်နေ့ကကတော့အနေနဲ့ဒီပူလိုက်တယ်ဟုတ်လားကျွန်တော်တို့ကလေးခွင့်ဆိုင်ရာဥပဒေတို့ပါလို့ဆိုတာ UN ကိုယ်တိုင်ရတယ်ပဲရှိကြည့်ပြီးတော့ဒီမှာမှာပဲဟုတ်လားပြည်သူဆုံးနဲ့ဟိုအကောင်းမွန်တဲ့ဥပဒေကလေးခွင့်ရင်းနဲ့ပတ်သက်ပြီးတော့ကလေးငယ်ရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးတော့ဟိုစံနမူနာထားလောက်တဲ့ဟုတ်လားဥပဒေပဲဆိုပြီးတော့ဝိုင်းဝန်းရှိကြည့်ပြီးတော့ဟိုအထူးဆုံးနေလည်းရှိပါလား
အစည်းအဝေးပြုလုပ်တဲ့တည့်ရက်ထဲမှာပဲထုတ်ပြန်ခဲ့တဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုလည်းလုံခြုံရေးကောင်စီအလို့ဖွဲ့မှဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖွဲ့ဝင်အားလုံးသဘောတူတဲ့သုံးသပ်အကြံပြုချက်တွေကိုဇန်နဝါရီလကစပြီးအလို့ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘယ်ဂျီးယံနိုင်ငံကနေအစည်းအဝေးပြီးထုတ်ပြန်ရမှာတော့လက်နက်ကင်တိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအားလုံးကိုအဓိကတိုက်တွန်းထားတဲ့အချက်ကတော့ကလေးတွေပေါ်ဆက်လက်အကြမ်းဖက်နှင်းပန်းနှိပ်စက်မှုအားလုံးကိုလုံခြုံရေးကောင်စီအနေနဲ့အပြင်းထန်ရှုံချကြောင်းနဲ့ဒီကျူးလွန်မှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်ပဋိပက္ခဖြစ်တဲ့နေရာတွေမှာကလေးစစ်သားအဖြစ်စုဆောင်းအသုံးချမှုပြန်ပေးဆွဲတက်ဖြတ်နှိပ်စက်မှုအတင်းအဓမ္မပြုကျင့်မှုနဲ့အခြားလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုကျောင်းတွေဆေးရုံတွေကိုပိတ်မှတ်ထားတိုက်ခိုက်မှုမြန်မာစစ်တပ်ကစာတင်ကျောင်းတွေကိုအသုံးချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်မပြုတာနိုင်ငံတကာဥပဒေကိုလိုက်နာမှုမရှိတာတွေကိုလုံခြုံရေးကောင်စီအလို့အဖွဲ့ကကန့်ကွက်ရှုံချထားပါတယ်လက်နက်ကင်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေတဲ့ကလေးတွေပေါ်တက်ပြက်နှိပ်စက်မှုအပါအဝင်ပြင်းထန်ဆိုးရွားလာတဲ့အကြမ်းဖက်မှု6ချက်ကိုကျူးလွန်မှုမှန်သမျှအပြစ်ပေးအရေးယူဖို့မြန်မာအစိုးရကလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအနေနဲ့အဟံအတားမရှိဘေးကင်းလုံခြုံစွာတွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်။စံမတ်ကြီးဦးဟောက်တူစွမ်းကတော့မြန်မာအစိုးရအနေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးအကာအကွယ်ပေးနိုင်ဖို့နဲ့နောက်မှပြစ်မှုကျူးလွန်မှုတွေဖြစ်ပေါ်မလာအောင်တားဆီးဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့အခုလိုတုံ့ပြန်ပြောကြပါတယ်။
ဆိုတော့ကျွန်တော်တို့အနေနဲ့ပူးပေါင်းဆောင်ရွက်မှုအများကြီးရှိတယ်လေ။ဒီဟာကုလသမဂ္ဂတွင်းမှုချုပ်ရဲ့ဟိုကိုယ်စားလှယ်ပေါ့အထူးကိုယ်စားလှယ်ဆိုတာဒီကလေးတွေနဲ့ပြည်ပခန့်ဆိုင်ရာအထူးကိုယ်စားလှယ်ဆိုတာရှိတယ်။အဲသူနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်။ဟိုတက်မော်ပိုင်းဆိုင်ရာနဲ့လည်းပဲကျွန်တော်တို့ဟိုဆွေးနွေးမှုတွေလုပ်တယ်။နောက်သူတို့လည်းပဲဒီဟာမျိုးတွေကိုနောက်ပိုင်းမှာပြည်သူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ဖို့ဒီနေ့ပတ်သက်ပြီးတော့တင်နာနေလဲကျွန်တော်တို့တက်မော်ဟိုသားတွေရောကျွန်တော်ဒီဘက်ကဒီကြက်ဖက်ကဆက်ဆိုင်တဲ့ဟိုပုဂ္ဂိုလ်တွေရောပေါ့လေ။ တင်နာပေးမှုတွေပါလဲကျွန်တော်လုပ်နေတယ်နော်ကျွန်တော်သဘောတူညီချက်တွေလည်းကျွန်တော်တို့ဟုတ်လားဟိုလုပ်ထားတာရှိတယ်အခုလည်းဒီ ongoing process ကရှိနေပါတယ်ကျွန်တော်ပုံမှန်ဆွဲမှုတွေဒါရုံလိုက်တို့တို့ကြိုးစားထားတာလည်းရှိတယ
်အထူးသဖြင့်မြန်မာတက်မတော်တွင်ကလေးစစ်သားစုဆောင်မှုအတော်လေးကျဆင်းသွားတဲ့အကြောင်းတမ်းမတ်ကြီးကထောက်ပြပြောဆိုခဲ့ပါတယ်
တို့ဒီ2018အတွင်းမှာပဲဒီကလေးစစ်သားစုဆောင်မှုကတော့ကိုအရင်နှစ်တည်းနဲ့စာလို့ရှင်တိတာတာကိုအများကြီးကျသွားတာရှိတယ်ဆယ်ကနားမဲ့ရှိတာတကယ်တော့ဟိုတယောက်ရှိရှိမယောက်ရှိရှိတော့မကောင်းပါဘူးဒါကျွန်တော်တို့ကပတ်ပြအောင်ကျွန်တော်တို့နေကြတာစီနာနဲ့ပေါ့နော်ဒါကကိုယ့်ရဲ့စိတ်ရင်းခံနဲ့ကျွန်တော်တို့ကဒီကနေ့ဆန္ဒနဲ့ကလေးတငယ်တွေအတွက်ကျွန်တော်တို့တွေ့နေတယ
် UNICEF ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ရဲ့2019ခုနှစ်ခံမှန်းချက်အရဆိုရင်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေဒါမှမဟုတ်တဘာဝဘေးရန်တွေကြောင့်ထိခိုက်ခံစားနေရတဲ့ကလေးတနေပေါင်း4,600ရှိတယ်လို့ဆိုပါတယ်။နောက်သူတို့အတွက်လည်းအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ UNICEF ကအချင်းခံစာထုတ်ပြန်ထားပါတယ်။လာမယ့်တောက်ကြနေ့မှာတော့လုံခြုံရေးကောင်စီမှကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ပါရဲ့နှစ်ပတ်လည်အစီရင်ခံစာကိုတကယ်ဖွင့်ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။